မြန်မာထိုင်းနဲ့မလေးရှားနိုင်ငံတွေအကြားချိတ်ဆက်လှုပ်ရှားနေတဲ့လူမောင်ကိုဂိုင်းတိုင်းကိုမလေးရှားရတပ်ဖွဲ့ကဖြိုခွင်းခဲ့ရမှာမလေးရှားနိုင်ငံသားလူမျိုးဂိုင်းကောင်းဆောင်ပါဝင်လူ89ဦးကိုဖမ်းဆီးရမိခဲ့ပါတယ်။မလေးရှားပြည်ထောင်စုရတပ်ဖွဲ့ဘူကစ်အမန်ရဲ့အထူးတပ်ဖွဲ့ကစက်တင်ဘာ22ရက်နေ့25ရက်နေ့ဒီစစ်စီရေးတွေပြုလုပ်ခဲ့ပြီးနောက်အခုလိုဖမ်းဆီးရမိခဲ့တာပါ။၄ရက်အတွင်းကလန်ဗယ်လီ၊ပီနန်၊ပီဟန်နဲ့ခတ်တကီလာတံပြည်နယ်ကနေရာပေါင်း12နေရာကိုဝင်ရောက်စီးနင်းခဲ့ပြီးဖမ်းဆီးခဲ့ရမှာဒေသခံမလေးတွေနဲ့မြန်မာလူမျိုးတွေကိုဖမ်းဆီးရမိတာဖြစ်ကြောင်းဘူကစ်အာမန်အထူးတပ်ဖွဲ့ကဒုတိယညအကြိုင်မတူဖြစ်သူဒတ်တော့ချောင်းကွန်ကော့ကပြောပါတယ်။စစ်စီရေးတွေမြန်မာနိုင်ငံသား66ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းဒိုင်းကောင်းဆောင်နဲ့မြန်မာ၅ဦးပါဝင်တဲ့ဒိုင်းရဲ့တခြားအဖွဲ့ဝင်တွေအတူလူတွေကိုတည်ယူပို့ဆောင်ပေးသူနဲ့အေဂျင့်တွေအဖြစ်ဆောင်ရွက်နေတဲ့မလေး၅ယောက်ကိုလည်းဖမ်းဆီးရမိခဲ့ကြောင်းသူကပြောပါတယ်။မြန်မာနိုင်ငံသားအလုံးဟာမလေးရှားနိုင်ငံအတွင်းတရားမဝင်မောင်းကိုခေါ်သွင်းခံရသူတွေဖြစ်တယ်လို့ယုံကြည်ရပြီးသူတို့တွေကိုကလန်ဗယ်လီ၊ပီဟန်၊ပီနန်နဲ့ကလတပ်ပီနယ်တွေကိုပို့ဆောင်ခဲ့တာဖြစ်ကြောင်းလည်းအထူးတပ်ဖွဲ့ဒုတိယညချမ်းမှုကတင်းစားရှင်ပွဲမှာပြောကြားခဲ့ပါတယ်ခင်ဗျ။